မေဂန်ပြည်တော်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒိုနယ်ထရမ့်ခန့်အပ်ဖို့ရွေးချယ်ထားတဲ့ပြည်တော်စုအယူခံတရားရုံးတရားသူကြီးနီလ်ကော့ဆက်ကအမေရိကန်မှာဥပဒေရဲ့အထက်မှာသမ္မတအပါဝင်ဘယ်သူမှမရှိဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုယာဒူးခန့်အပ်တဲ့မတဲ့အထက်လွှတ်တော်တရားရေးကော်မတီကြားနာဝင်မှာသူကအခုလိုထွက်ဆိုခဲ့တာပါ။တရားသူကြီးကောင်းတရားဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘူးလို့ထွက်ဆိုခဲ့တဲ့အင်္ဂါနေ့ကကြားနာဝင်အကြောင်းကိုတော့မဆူမြတ်မွန်ကပြောပြမှာပါ။
တရားသူကြီးကိုရောက်တဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလောလောဆယ်လက်လက်နေတဲ့တရားသူကြီးတနည်းအားအတွက်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီးနီလ်ကော့ဆစ်ကိုအထက်လွှတ်တော်တရားရေးကော်မတီမှာအင်္ဂါနေ့ကဒုတိယမြောက်နေ့အဖြစ်နဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။သူ့အနေနဲ့ဘယ်သူကိုမဆိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်ပြီးတော့အမေရိကန်မှာဘယ်သူမှတရားဥပဒေအထက်မှာမရှိဘူးလို့နီလ်ကော့ဆစ်ကထွက်ဆိုသွားခဲ့ပါတယ်။
And nobody is above the law in this country, and that includes the President of the United States.
ဒီနိုင်ငံမှာတရားဥပဒေအထက်မှာဘယ်သူမှမရှိပါဘူး။အဲ့ဒီအထက်မှာအမေရိကန်သမ္မတလည်းပါပါတယ
်။သူဟာသမ္မတထရမ့်ကိုသာအဆုံးဖြတ်ပေးမဲ့တရားသူကြီးဖြစ်မှာလားဆိုတဲ့မေးခွန်းကိုလည်းမဟုတ်ဘူးလို့ဖြေကြားခဲ့ပါတယ်။ဖြောင့်မတ်တဲ့တရားသူကြီးတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘဲအကြောက်အယွံ့မရှိဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကို Mr. Gorsuch ကဖြေကြားခဲ့ပါတယ်။ဥပဒေစီရင်မှုဟာဖွဲ့စည်းပုံဥပဒေနဲ့အညီလိုက်နာခြင်းရှိမရှိကိုနိုင်ငံတော်တရားရုံးချုပ်ကနေနောက်ဆုံးအဆုံးအဖြတ်ပေးရတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာလောလောဆယ် Liberal တရားသူကြီး၄ယောက် Conservative တရားသူကြီး၄ယောက်ရှိနေချိန်မှာ Conservative တရားသူကြီး၁ယောက်တိုးသွားခဲ့ရင်တရားရုံးအဆုံးအဖြတ်တွေအပေါ်မှာလွှမ်းမိုးသွားမှာကို Democrat လွှတ်တော်အမတ်တွေကစိုးရိမ်နေကြတာပါ။ဒါကြောင့် Mr. Gorsuch ကိုယာဒူးခန့်တင်မတင်ကြားနာပွဲမှာ Democrat အမတ်တွေက America မှာအတိတ်အဆောင်မခံနိုင်တဲ့ပရိသေတွေဖျက်ချတဲ့ကိစ္စလက်နက်ကင်ဆောင်ခွင့်ကိစ္စအစရာတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုမေးမြန်းခဲ့ကြပါတယ်။ Mr. Gorsuch ကတော့ American မှာ Republican တရားသူကြီး Democrat တရားသူကြီးဆိုတာမရှိပဲတရားသူကြီးတွေပဲရှိတယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်။သူ့အနေနဲ့တရားစီရင်ရေးစနစ်ကိုတိတ်ပြီးတော့အလေးအနက်ထားပြီးဘယ်သူကိုမဆိုတရားဥပဒေအတိုင်းဆောင်ရွက်သွားဖို့ဝင်လေးမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ
်။ I take the process, the judicial process very seriously.And I go through it step by step and keeping an open mind through the entire process as best I humanly can. And I leave all...
Yeah, yeah, long answer to you, but you know, I think you're going to be able to do it. Long answer to you, you're going to be able to do it. I'm 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 going
to be able to do it. I'm going to be able to do it.နိုင်ငံတော်တရားရုံးချုပ်အတွက်ရာသက်ပံတရားသူကြီးဖြစ်ထိုက်သူအရေးအချင်းပြည့်မီသူဖြစ်တယ်လို့ Republican အမတ်တွေကပြောကြပါတယ်။အထက်လွှတ်တော်တရားရေးကော်မတီတွေက Democrat အမတ်တွေကတော့ Mr. Gorsuch ကိုခန့်တင်မတဲ့ဆုံးဖြတ်ချက်ဟာ American ပြည်သူတွေအပေါ်တက်ရောက်မှာဖြစ်တဲ့အတွက်သူဟာ American ရဲ့ဥပဒေရေးရာနဲ့ဖွဲ့စည်းပုံဥပဒေကိုအကာအကွယ်ပေးမဲ့သူဖြစ်ရဲ့လားဆိုတာကိုသုံးသပ်ဖို့သူတို့မှတာဝန်ရှိတယ်လို့ပြောကြပါတယ်။Mr. Gorsuch ကတော့တရားသူကြီးဝိယုံကိုခြုံလိုက်ပြီဆိုတာနဲ့သူဟာဖွဲ့စည်းပုံဥပဒေအတိုင်းလိုက်နာဖို့တာဝန်ရှိတယ်ဆိုတာကိုသတိရတယ်လို့ဆိုခဲ့ပါတယ်။အထက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေအားလုံးကသူ့ကိုမေးမြန်းပြီးသွားရင်တော့အထက်လွှတ်တော်တရက်လုံးမှအတီးပြုတဲ့မတင်ကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသူ့ကိုအတီးပြုလိုက်ပြီဆိုရင်တော့ Neil Gorsuch ဟာနိုင်ငံတော်တရားရုံးချုပ်အတွက်ရာသက်ပံတရားသူကြီးဖြစ်လာမှာပါ။စုစုပေါင်းတရားသူကြီး၉ယောက်ရှိရမယ့်တရားရုံးချုပ်မှာConservative တရားသူကြီး Antonin Scalian ကွဲလွန်သွားခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကတရားသူကြီးစစ်ကိုအစားထိုးမခန့်အပ်နိုင်သေးတာဖြစ်ပါရဲ့ရှင်။